လက်ဗနွန်နိုင်ငံမြို့တော်ဘေရွတ်မြို့တောင်ပိုင်းစင်ကြေဘုံနေရာတွေကိုအစ္စရေးဘက်ကလေကြောင်းကနေတိုက်ခိုက်မှုတွေလုပ်ခဲ့ပြီးတော့ဟစ်ဘိုလာပြစ်မှတ်တွေကိုလည်းတိုက်ခိုက်ခဲ့တာလို့အစ္စရေးစစ်တပ်ကပြောပါတယ်။တချိန်ထဲမှာပဲဟစ်ဘိုလာစစ်သွေးကြွအဖွဲ့ကလည်းမြို့ရဲကိုဝင်ရောက်ဖို့ကြိုးစားနေတဲ့အစ္စရေးတပ်တွေနဲ့တိုက်ပွဲဖြစ်ခဲ့တယ်လို့ပြောပါတယ်။အစ္စရေးကိုအီရန်ကမစ်ဆိုင်းဒုံးနဲ့တိုက်ခိုက်မှုတွေအပါအဝင်ဒေသရင်းပြည်ပခန့်တွေကြီးထွားလာတဲ့ကိစ္စကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့တွေ့ဆုံဆွေးနွေးဖို့ပြင်ဆင်နေချိန်မှာပဲအခုလိုတိုက်ပွဲတွေကဆက်လက်ဖြစ်ပွားနေတာပါ။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကတော့အီရန်ရဲ့တိုက်ခိုက်မှုကိုပြင်းထန်စွာရှုတ်ချခဲ့ပြီးတော့ဒါဟာရန်လိုတဲ့လုပ်ရဖြစ်တယ်လို့ဝေဖန်လိုက်ပါတယ်။နောက်ထပ်တိုက်ခိုက်မှုတွေမလုပ်ဖို့ကိုလည်းအီရန်နဲ့အီရန်ကပံ့ပိုးထားတဲ့အုပ်စုတွေကိုလည်းတောင်းဆိုလိုက်ပါတယ်။အရှေ့လေပိုင်းဒေသမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေနဲ့အကျိုးစီးပွားတွေကိုကာကွယ်ဖို့အစ္စရေးအပါအဝင်ဒေသရင်းမှာရှိတဲ့မိတ်ဖက်နိုင်ငံတွေကိုကာကွယ်ဖို့အတွက်အမေရိကန်အနေနဲ့ဘရောမှနောက်ဆုံးသွားမှာမဟုတ်ဘူးလို့ဝန်ကြီး Austin ကပြောထားပါတယ်။အစ္စရေးဝန်ကြီးချုပ်ကတော့အီရန်ခေါင်းဆောင်တွေအနေနဲ့ဒီတိုက်ခိုက်မှုတွေအတွက်ပေးဆက်ရလိမ့်မယ်လို့လည်းသတိပေးထားပါတယ်။အွန်လိုင်းပေါ်မှာပြန့်နှံ့နေတဲ့ဗီဒီယိုပုံတွေမှာတော့အီရန်ကပစ်ခတ်လိုက်တဲ့မစ်ဆိုင်းဒုံးတွေကအစ္စရေးကိုကြားရောက်ခဲ့တယ်လို့အိမ်နီးချင်းဂျော်ဒန်နိုင်ငံတွေကပါကြားရောက်ခဲ့တာပါ။အစ္စရေးဘက်ကတော့ဒီတိုက်ခိုက်မှုနဲ့ပတ်သက်တဲ့အသေးပြောက်စင်းကိုချက်ချင်းထုတ်ပြန်ထားတာမရှိပါဘူး။အီရန်သမ္မတကတော့ဒါဟာနိုင်ငံနဲ့နိုင်ငံသားတွေကိုကာကွယ်ဖို့အတွက်ဖြစ်ကြောင်းနဲ့အီရန်ဟာရန်လိုတဲ့နိုင်ငံမဟုတ်ပေမဲ့ချင်းချောက်မှုမှန်သမျှကိုပြက်ပြက်သားသားဆန့်ကျင်မယ်လို့ X လူမှုကွန်ရက်မှာရေးသားထားပါရှင်။